နာမည်နိုဝင်ဘာရွေးကောက်ပွဲမှာသမ္မတဂျိုးဘိုင်ဒန်ထပ်ပြီးဝင်မပြိုင်ဖို့ဒီမိုကရက်တစ်ပါတီကထင်ရှားတဲ့ခေါင်းဆောင်တွေကတိုက်တွန်းနေကြပါတယ်။သမ္မတဘိုင်ဒန်အတွက်ရွေးကောက်ပွဲအောင်နိုင်ခြင်းဟာရပ်ပိုင်းအတွက်မှပဲကြာဆင်းလာနေကြောင်းနဲ့သူ့ရဲ့ရွေးကောက်ပွဲရှုံးနိုင်မှုကလည်းလွတ်တော်နှစ်ရက်စလုံးမှာလည်းဒီမိုကရက်တစ်ထင်းချုံနိုင်ဖို့အတွက်ညှို့နှင့်ချက်ပါထိခိုက်လာနိုင်ခြင်းရှိနေတယ်လို့သမ္မတကိုဝိုင်းပြီးသတိပေးနေကြတာဖြစ်ပါတယ်။နိုင်ငံသိမ့်မရှိတဲ့အတွက်သမ္မတဘိုင်ဒန်နဲ့ရွေးကောက်ပွဲကိုပြန်ပြီးဝင်ရေးအသေးချာစဉ်းစားဖို့လိုတယ်လို့သူတို့သမ္မတဖြစ်နေ၈နှစ်ကြာတာဝန်ထမ်းဆောင်ခဲ့တဲ့သမ္မတဟောင်းဘရက်အိုဘားမားကနိုင်ငံရေးမိတ်ဆွေတွေကိုပြောကြားခဲ့တာပါ။ဒါပေမဲ့အသက်၈၁နှစ်ရှိပြီဖြစ်တဲ့သမ္မတဘိုင်ဒန်ကနိုဝင်ဘာ၅ရက်ရွေးကောက်ပွဲမှာသူဟာဒီမိုကရက်တရဲ့ဆန့်ဖြစ်ရှိနေမယ်လို့ပြောကြားရင်းရွေးကောက်ပွဲထပ်ပြီးဝင်မှာဖြစ်ကြောင်းပြသခဲ့တာဖြစ်ပါလေ။သမ္မတဘိုင်ဒန်ကအခုတတိယအကြိမ် COVID-19 ပြန်ဖြစ်နေတာဖြစ်ပြီးသူ့ရဲ့ဒန်လဝဲကပန်းထည်နေမှာတိကျခွဲနေနေရတာပါ။လူလူနဲ့တွေ့ဆုံမဲ့အစီအစဉ်လည်းဘာမှမရှိပါဘူး။တချိန်တည်းမှာပဲသူ့ပြန်မဲ့ဖြစ်တဲ့သမ္မတဟောင်းဒေါ်နယ်ထရမ့်ကတော့ကျယ်စပြင်းနေညနေမှာပဲ Republican Party သမ္မတလောင်းဖြစ်တဲ့အမည်ဆင်းတင်တာကိုလက်ခံတော့မှာဖြစ်ပါလေ။